ကုလသမဂ္ဂရဲ့အဓိကအခြေခံအုတ်မြစ်ဖြစ်တဲ့နိုင်ငံပေါင်းစုံပူးပေါင်းဆောင်ရွက်မှုတွေကိုဝေဖန်ပြီးကမ္ဘာလုံးဆိုင်ရာတည်ရှိမှုတွေကိုစန့်ကျင်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဒီကနေ့ဒီကမ္ဘာခေါင်းဆောင်တွေတက်ရောက်နေတဲ့ကုလသမဂ္ဂနှစ်ပတ်လည်အထွေထွေညီလာခံမှာတက်ရောက်မင်းကွန်းပြောပါရယ်သူ့ရဲ့မင်းကွန်းမှာလက်လောဒီအနောက်နိုင်ငံတွေနဲ့အီရန်အကြားမှာတင်းမာမှုတွေတိုးနေတဲ့ကမ္ဘာခေါင်းဆောင်တွေအာရုံချနေတဲ့အီရန်အရေးကိုအဓိကထက်သွင်းပြောပါရယ်နောက်တရုတ်နိုင်ငံနဲ့ကုန်သွယ်ရေးမမျှမတဖြစ်နေတဲ့အခြေအနေဒီအခြေအနေတွေကိုရပ်တန့်နိုင်ဖို့အတွက်နှစ်ဖက်အကျိုးရှိစေမဲ့သဘောတူညီချက်တရရအောင်နှစ်ဖက်ညှိနှိုင်းနိုင်ဖို့မျှော်လင့်တဲ့အကြောင်းကိုလည်းထည့်သွင်းပြောပါရယ်အမေရိကန်အနေနဲ့ဘယ်နိုင်ငံနဲ့မှပြိပက္ခမဖြစ်ချင်တဲ့အကြောင်းနဲ့ဒါပေမဲ့အမေရိကန်ရဲ့အကျိုးစီးပွားကိုတော့ကာကွယ်သွားမှာဖြစ်တယ်လို့သမ္မတကပြောပါရယ်တနင်္လာနေ့တုန်းကလည်းဗြိတိန်ပြစ်သစ်ဂျာမနီနိုင်ငံတွေနဲ့အမေရိကန်အစိုးရပူးတွဲကြေညာချက်ထုတ်ပြန်တာမှာ Saudi Arabia နိုင်ငံကရေနံလုပ်ငန်းတွေတိတ်မကြခင်တိုက်ခိုက်ခံရမှုမှာအီရန်အစိုးရတာဝန်ရှိတဲ့အကြောင်းပြောဆိုခဲ့တာပါဒီတိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ကအီရန်ပေါ်မှာနောက်ထပ်တန်းခတ်အရေးယူမှုတစ်တွေချမှတ်မဲ့အပေါ်မှာတခြားနိုင်ငံတွေကပူးပေါင်းပါဝင်လာပြီးဆိုတာကိုလည်းသမ္မတကဒီကနေ့မိန့်ခွန်းထဲမှာပြောပါတယ်။အီရန်ကတော့သူ့အပေါ်ဆွဆွဲချက်တွေကိုညှဉ်းဆန်းထားတာပါ။အီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီး2015ခုနှစ်သဘောတူစာချုပ်မှာပါဝင်ခဲ့တဲ့ဥရောပနိုင်ငံတွေအနေနဲ့အမေရိကန်နဲ့တီးခြားကင်းလွတ်တဲ့လမ်းကြောင်းကိုရွေးချယ်ဖို့နဲ့အမေရိကန်ရဲ့ပိတ်ဆို့တိုက်ခိုက်မှုတွေကြားမှာအီရန်နိုင်ငံရပ်တည်နိုင်အောင်ကူညီပေးဖို့အမေဒီအီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇာရီဖ်ကတနင်္လာနေ့တုန်းကတောင်းဆိုခဲ့ပါရှင်။